ဩဂုတ်လ1ရက်နေ့ဒီကနေ့စတင်တဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုရဲ့အာရှသုံးနိုင်ငံခီးစဉ်တွင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စတွေကိုဒေတာရဲနိုင်ငံသားဝန်ကြီးတွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ရခိုင်ပြည်နယ်ကိစ္စမြန်မာနိုင်ငံတဝန်းရည်ကြီးမှုတွေဖြစ်ရတဲ့တဘာဝဘေးဒဏ်နဲ့ပတ်သက်တဲ့ကိစ္စလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဝန်ကြီးပွန်ပေယိုကခီးစဉ်တွင်မှဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားဌာနရဲ့အကြီးဆုံးတာဝန်ရှိသူကသတင်းတောက်တွေကိုပြောဆိုပါတယ်။မလေးရှားစင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားမဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့မတ်ဆူမြတ်မွန်တင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
။ဒီကနေ့ဝါရှင်တန်ကနေထွက်ခွာပြီးဩဂတ်လ2ရက်နေ့ကနေ9ရက်နေ့အထိမလေးရှားစင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားရောက်မဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီးမိုက်ပွန်ပေယိုရဲ့ခီးစဉ်မှာအထူးကသွားမဲ့နိုင်ငံကတော့စင်ကာပူနိုင်ငံဖြစ်ပါတယ်။လက်ရှိ2018အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့စင်ကာပူမှာကျင်းပမယ်။နိုင်ငံဆောင်နှစ်ပတ်လည်စီဝေးပွဲတွေကိုဝင်ကြီးပွန်ပေယိုတက်ရောက်ဖို့ဖြစ်တယ်လို့နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတယောက်ကခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်ဆန်နိုင်ငံပါဝင်နဲ့အာဆီယံအဖွဲ့ကြီးနဲ့အမေရိကန်ကြားမှာမဟာဗျူဟာမြောက်ဆက်ဆံရေးဟာဘလောက်အရေးပါတယ်ဆိုတာနဲ့အာဆီယံနဲ့သက်ဆိုင်တဲ့ကိစ္စတွေအပေါ်အမေရိကန်ရဲ့ခိုင်မာတဲ့ထောက်ခံမှုကိုထပ်မံပြသဖို့အတွက်ဒီခီးစဉ်ဟာအရေးကြီးတယ်လို့အကြီးအကဲတာဝန်ရှိသူကပြောပါတယ်။ဝင်ကြီးပွန်ပေယိုဟာအာဆီယံ Regional Forum အာဆီယံဒေသရင်းဆွေးနွေးပွဲEast Asia Summit အရှေ့အာရှထိပ်သီးနိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲ American ASEAN နိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲနဲ့မဲခေါင်မြေဝမ်းအောက်ပိုင်းဒေသဖွံ့ဖြိုးရေးဆိုင်ရာဝင်ကြီးအဆင့်ဆွေးနွေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်။နိုင်ငံပေါင်း18နိုင်ငံပါဝင်တဲ့ East Asia Summit ကြာရင်မြန်မာနိုင်ငံကရခိုင်ဒေသပြည်ထနာကို American နိုင်ငံသားဝင်ကြီးပွန်ပေယိုထည့်သွင်းဆွေးနွေးဖို့ရှိတယ်လို့နိုင်ငံသားဌာနအကြီးအကဲတာဝန်ရှိသူကအခုလိုပြောပါတယ်
။ The denuclearization of the DPRK, the contested South China Sea,terrorism, maritime and cyber security and the crisis in Rakhine State among
North Korea nuclear tension case ရေပိုင်နဲ့ညှင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စကြံဖက်ဝါဒရေချောင်းနဲ့ cyber လုံခြုံရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ပြဿနာပါဝင်တခြားလုံခြုံရေးဆိုင်ရာအရေးကြီးတဲ့ကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ
်မဲခေါင်မြေဝအောက်ပိုင်းဒေသဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးအဆင့်ဆွေးနွေးပွဲကြာရင်လည်းမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ရေကြီးမှုလို့ပြဿနာမျိုးတွေနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ်မြန်မာနိုင်ငံအပါအဝင်မဲခေါင်မြေဝအောက်ပိုင်းဒေသ၅နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုပို့ပြီးတော့ခိုင်မာစေရေးကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူကပြောပါတယ
် These include Burma, Cambodia, Thailand, Laos and Vietnam The discussions
အမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ခိုင်မာအောင်ဆောင်ရွက်မဲ့မဲခေါင်မြေဝအောက်ပိုင်းနိုင်ငံတွေထဲမှာမြန်မာ၊ကမ္ဘောဒီးယား၊ထိုင်း၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေပေါ်လာတယ်။ဆွေးနွေးမယ့်အကြောင်းအရာတွေအများကြီးထဲမှာရေအရင်းမြစ်စီမံခန့်ခွဲရေးကိစ္စကိုလည်းဆွေးနွေးကြမှာပါ။လက်တလုံးမကူပဲလာအိုမှာရေကာတာကျိုးပေါက်တာရဲ့မြန်မာနိုင်ငံမှာရေအကြီးကျယ်ကြီးနေတာရဲ့လို့ကြေကွဲစရာဖြစ်တယ်ဖြစ်နေတော့ဒီအကြောင်းတွေကိုဆွေးနွေးဖို့အချိန်ခိုက်ပါပဲ။ရေဘေးဒုက္ခခံရတဲ့မြန်မာနဲ့လာအိုနိုင်ငံလုံးကပြည်သူတွေကိုအမေရိကန်ပြည်ထောင်စုကဝန်ထဲစကားပါပါတယ်။
Indo-Pacific ဒေသလုံခြုံရေးငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်အမေရိကန်ရဲ့မိတ်ဖက်နိုင်ငံတွေနဲ့နှစ်နိုင်ငံချင်းစီရောနိုင်ငံစုံပါအတူတွဲဆောင်ရွက်သွားဖို့နိုင်ငံသားဝန်ကြီး Mike Pompeo ကသူ့ရဲ့ခီးစဉ်တွင်မှဆွေးနွေးပြောကြားသွားမှာဖြစ်တယ်လို့ဆိုပါတယ်။အခုလိုနိုင်ငံသားဝန်ကြီးရဲ့ခီးစဉ်မစခင်တည်းရဲ့အလိုကပဲအမေရိကန်အစိုးရအနေနဲ့ Indo-Pacific ဒေသမှာစီးပွားရေးအရာထိတွေ့ဆက်ဆံမှုတွေပိုပြီးတိုးမြင့်သွားမယ်လို့ပြောကြားခဲ့ပါတယ်။အာရှမှာကုန်သွယ်ရေးနဲ့ယင်းနည်းမြှုပ်နှံမှုကိုတိုးချက်သွားမယ်လို့ဝန်ကြီးပေါ်ပင်ယိုကအမေရိကန်ကုန်သွယ်ကြီးများအသင်းကပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုမှာမိန့်ခွန်းပြောခဲ့တာပါ။အာရှဒေသကနည်းပညာစွမ်းအင်နဲ့အခြေခံအဆောက်အုံပိုင်းမှာအမေရိကန်ဒေါ်လာ113,000,000,000တန်းသုံးဆွဲမယ်လို့လည်းကြေညာပါတယ်။နိုင်ငံတစ်ခုခုရဲ့လွှမ်းမိုးမှုမရှိစေတဲ့လွတ်လပ်ပွင့်လင်းတဲ့အာရှဖြစ်ရေးအတွက်အမေရိကန်ကဆောင်ရွက်တာဖြစ်တယ်လို့ပြောကြားခဲ့တာမို့အာရှမှာတရုတ်ရဲ့လွှမ်းမိုးလာမှုကိုအမေရိကန်ကတံပြန်ဖို့ကြိုးစားတာလို့လေလာသူတွေကတော့သုံးသပ်နေပါတယ်။အမေရိကန်က Indo-Pacific ဒေသမှာစီးပွားရေးအရာထိတွေ့ဆက်ဆံမှုတွေတိုးလှုပ်သွားဖို့အစီအစဉ်ရှိတော့မြန်မာနိုင်ငံနဲ့ရောတိုးမြင့်ဖို့အခြေအနေဘယ်လိုရှိပါသလဲ။အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ပြောခွင့်ရကိုလာဖုံးမြင့်ကအခုလိုသုံးသပ်ပါတယ်
။လောလောဆယ်မှာကအမေရိကန်မြန်မာရေးရာပေါ်လစီကနှစ်ခုကွဲနေပေါ့။လွတ်တော်ဘက်ကတော့အခုမလဲတည်ရတဲ့အတိုင်းပဲရခိုင်ရေးကိစ္စပဲနံပါတ်1အကုန်လုံးဟိုနေရာယူနေရပေါ့နော်အဲရခိုင်ရေးကိစ္စနဲ့ဆက်လင်းပြီးတော့လဲစီးပွားရေးပိတ်ဆို့မှုနေပြန်ပြီးတော့ချမှတ်တော့မယ်ဆိုတော့အတန်ကြီးထွက်နေတယ်အဲဒါပေမဲ့လဲလွတ်တော်ကဘလောက်ပဲအတန်ထွက်ကဒီ executive branch ပေါ့အင်ဘူရိုဘက်ကနေအတီးပြူမှာပဲဒီစီးပွားရေးပိတ်ဆို့မှုဆိုတာလဲတကယ်ဖြစ်လာနိုင်တယ်အဲ့တော့ကျွန်တော်တို့ကကြည့်ရမယ့်ဟာတကယ်အရေးကြီးကြည့်ရမှာပါလဲဆိုတော့အင်ဘူရိုကမြန်မာနိုင်ငံအရေးကိုဘယ်လိုမြင်နေလဲပေါ့အဲအဲ့ဒါကိုကျွန်တော်တို့ကြည့်ရတဲ့အခါမှာအနည်းဆက်ဆုံးကျွန်တော်ပြောရမယ်ဆိုရင်တော့ဗျာ ပြီးခဲ့တဲ့နှစ်လလောက်က American မျိုးသားကြံပေးကောင်စီရဲ့အကြီးအကဲတယောက်ဖြစ်တဲ့ Matt Bodner မြန်မာနိုင်ငံကိုသွားတယ်။သွားတဲ့အခါမှာသူရခိုင်ရေးကိုသူဆက်ဆက်ပြီးပြောရတာကိုကျွန်တော်တို့ကဟိုကျွန်တော် analytically share လုပ်ချင်တယ်ပေါ့နော်။အဲ့တော့ဘာပြောတော့ဆိုတော့ဒီရခိုင်ရေးကရေးရှိ long term strategy ထားပြီးတော့ဖြည့်ဆင်းရမယ့်ကိစ္စဖြစ်တယ်ဒီနေ့ဝင်ဒီနေ့ရှင်းလို့မရဘူးအဲ့ဒါကိုသူတို့သဘောပေါက်တယ်အခုတော့အဲ့တော့မြန်မာပြည်ရဲ့ဟို NLD ဥဆောင်တဲ့အစိုးရဟိုဒေါက်ဆန်းစုကြည်ဥဆောင်တဲ့အစိုးရကလုပ်နေတဲ့လုပ်ငန်းစီစဉ်တွေကိုဆက်ပြီးတော့ American အစိုးရကနေပြီးတော့အားပေးပြီးတော့တိုက်တွန်းနေတယ်တနင်္လာနေ့ဟို district constructive ဖြစ်ဖြစ်ပေါ့နော်အားပေးကူညီတဲ့နယ်ဆိုသူကပြောတယ်အားပေးကူညီရဲ့နေရာမှာလည်းစီဝါရေးညီညွတ်နယ်မှုပဓာနထားပြီးလုပ်ကြပါဆိုပြီး American company ကိုသူတိုက်တွန်းသွားတယ်စီဝါရေးရင်းနှီးမြှုပ်နှံမှုတွေဝင်လာမှဝင်လာရင်းနှီးမြှုပ်နှံမှုနဲ့အတူတူစီဝါရေးဒုဒတ်မှုအနေပြီးတော့လူမှုရေးဒုဒတ်မှုပညာရေးဒုဒတ်မှုတွေနဲ့အတူတူဒီလိုမျိုးရေးရှည်ဖြစ်နေတဲ့ပြဿနာကြီးကိုအတူတူကဖြေရှင်းနိုင်မှာဖြစ်တယ်ဆိုပြီးသူကပြောပါတယ
်အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ဟာစင်ကာပူကိုအသွားမလေးရှားကိုဝင်ပြီးတော့ဝင်ကြီးချုပ်မဟာသီယာမိုဟာမက်နဲ့တွေ့ဆုံဖို့ရှိသလိုစင်ကာပူကအပြန်အင်ဒိုနီးရှားနိုင်ငံမှာသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်သူရဲ့အခုအာရှခရီးစဉ်ဟာတတိယမြောက်ဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်ရဲ့အတူစင်ကာပူခရီးစဉ်တုန်းကတစ်ခါဗီယက်နမ်နိုင်ငံကိုတစ်ခါသွားရောက်ခဲ့ပြီးဖြစ်ပါရဲ့ရှင်